ပအိုးအမျိုးသားလူမျိုးရေးတပ် PNL လေးနဲ့ပူးပေါင်းတပ်တွေစီဆိုင်မြို့ကိုတလကြာကြာတင်ပိုက်ထင်းချုပ်ထားပြီးပြစ်ခတ်တိုက်ခိုက်တာတွေဟာနေ့စဉ်ဖြစ်ပွားနေတယ်လို့တနင်္လာနေ့ကလည်းတိုက်ပွဲပြင်းထန်ခဲ့ပါတယ်ဒီကနေ့မှာတော့စီဆိုင်ဘက်မှာလက်နက်ကြီးပြစ်ခတ်တံတွေဆက်ကြားနေရကြောင်းနဲ့ဟူပုံးမိုင်းပုံကားလမ်းကိုထပ်မံပိတ်လိုက်ကြောင်းဒေသခံတူက VOA ကိုပြောပါတယ
်မင်းနဲ့တော့မတော့ဖြစ်တယ်ဟိုတော့ပြန်နေလိုက်မင်းရလည်းဖြစ်တာပဲမင်းရတော့ဆိုတော့ကျန်တယ်ဆက်ခေါ်ကနေစီဆိုင်ဘက်ကတော့အမြောက်တော့ဆောက်ထူတယ်အဲ့တော့ဒီတော့ဘိုင်းရင်ဘိုင်းရင်ရှိတဲ့အထမ်းများမှလည်းပြစ်သွားတယ်၃ချက်လား၄ချက်လားမသိရတယ်ကြာသွားတယ်အဲ့တော့တိုက်ကြောင်းဖြစ်ဖို့အစီအစဉ်မှာဖြစ်တယ်မင်းကတနေကုန်ပြီပါပဲဒီနေ့နဲ့လည်းဖြစ်တယ်ဆက်ခေါ်ကနေလည်းတော့လည်းမချက်လား၃ချက်လားလမ်းပြစ်တယ်စီဆိုင်ကမှတော့ပြစ်တယ်လမ်းကြားနေရတယ်မိုက်ပွင့်ကမင်းကပြန်ပိတ်သွားတယ်ပိုက်ပွဲကြီးကြီးပေါ်မှာတော့မဖြစ်ဘူးအမြောက်လည်းတော့၆ဆူနေတယ်ပေါ့လေအထဆန်းဖဲရောဒီမိုက်ပွင့်ရဲ့အမိနာမှာတောင်ကြားမှာရှိတဲ့ပိုးရွာတွေပေါ့လေ
လောလောဆယ်မှာစီဆိုင်မြို့မြောက်ဖက်နဲ့အနောက်ဖက်မှာစစ်ကောင်စီနဲ့ PNA ပအိုးပြည်သူစစ်တပ်ဖွဲ့တွေကနေရာယူထားပြီးတော့စီဆိုင်မြို့ကိုထိုးစစ်ဆင်နေတာဖြစ်ကြောင်းနဲ့မြို့ကတော့ပအိုးအမျိုးသားလူမျိုးရေးတပ် PNL နဲ့ပူးပေါင်းတပ်တွေထိန်းချုပ်ထားဆဲဖြစ်ကြောင်းပြောပါတယ် PNL ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကတင်းလာနေကစီဆိုင်မြို့မှာတိုက်ပွဲဖြစ်ခဲ့ကြောင်းအခုလိုအတည်ပြုပြောပါတယ
်မနေ့ကတော့စီဆိုင်ဖက်မှာမနေ့ကနေ့ညနေခင်းအထိတနေ့ကုန်လုံးတိုက်ပွဲဖြစ်ပွားပါတယ်ဟိုစီကောင်စီကနောက်ပြန်ဆုတ်သွားလို့တိုက်ပွဲရရက်သွားတယ်ပေါ့နော်။ညနေခင်းတိဖြစ်ခဲ့တယ်ပေါ့။အဲ့ဒီမှာစီကောင်စီကဟိုသူတို့တရားရတဲ့လူဆုံးသွားတဲ့လူတွေကိုကာနစီနဲ့တေပြန်သွားတာရေတို့ကျွန်တော်တို့ဟိုတတိညတယ်ပေါ့လေ။မနေ့ကတော့ဒီမဲနဲ့တောင်အဖက်မှာပေါ့နော်။ဟိုဘုံနဲ့မိုင်းပွတ်ကြားကိုလည်းစီကောင်စီကလက်နေကြီးတွေနဲ့ချစ်ပေါင်းများစွာပြစ်ခတ်ခဲ့တယ်ဗောလေချစ်ပေါင်း20ကျော်20ကျော်30လောက်ရှိတယ်ဗောနော
်ဒီကိစ္စမှာတော့မိုင်းပွန်ကားလမ်းပိတ်ကြောင်းသတင်းကြားသိရပေမဲ့ရှေ့တန်းတပ်တွေကမြေပြင်တိုက်ပွဲသတင်းပေးပို့လာတာမရှိသေးကြောင်းလည်းပြောပါတယ်ဒီအပိုင်းတွေအတွင်းမှာတော့စီဆိုင်မြို့နယ်ကိုစစ်ကောင်စီက၄ချောင်းက၂ချိန်တိုက်ခိုက်ခဲ့တယ်လို့မဲနယ်တောင်ဒေသဘက်ကိုအတွဲလိုက်ပစ်တဲ့ဒုံးကျည်နဲ့အချက်60ကျော်ပြစ်ခတ်ခဲ့ကြောင်း၄ချောင်းတိုက်ခတ်တာနဲ့လက်နက်ကြီးပြစ်ခတ်တာကြောင့်ဘာသာရေးအဆောက်အုံတွေထိခိုက်ပျက်စီးခဲ့ရကြောင်းလည်း PNL ကသတင်းထုတ်ပြန်ထားပါတယ်NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ PNL နဲ့စစ်ကောင်စီပူးပေါင်းတပ်တွေအကြားမှာဇန်နဝါရီလနောက်ဆုံးပတ်ကစတင်ပြီးတော့ CA ပြည်ပခါတွေဖြစ်ပွားခဲ့တာပါဖေဖော်ဝါရီလနောက်ဆုံးပတ်လောက်မှာတော့တိုက်ပွဲတွေဟာဟိုပုံးနဲ့မိုင်းပွန်ဘက်အထိကျယ်ပြန့်လာပြီးတော့တောင်ကြီးကျိုင်းတုံပြည်တော်စုလမ်းကိုတပတ်ပိတ်ခဲ့ရပါတယ်လက်ရှိရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်ထားတာတော့မတွေ့ရပါဘူးခင်ဗျာ